မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုကိုတက်တန်းတိုးလိုက်တယ်ဆိုပေမဲ့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာအလုပ်လုပ်ရတာလွယ်ကူပြီးအမေရိကန်ပြည်ထောင်စုရဲ့ရင်းနှီးမြှုပ်နှံမှုကိုညှင့်တင်ပေးနိုင်ဖို့အတွက်အကန့်အသတ်တွေကိုရှော့ပေးတာမျိုးတွေရှိလာနိုင်မယ်လို့အမေရိကန်စီးပွားရေးအတိုင်းဝိုင်းကတော့မျှော်လင့်ထားပါတယ်။အပြည့်အစုံကိုကိုရဲကောင်ကတင်ပြမှာပါရှင
်။အမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုတက်တန်းတိုးမဲ့ကြေညာချက်ထုတ်ပြန်မှုရှိနေပြီးတစ်ချိန်တည်းမှာလက်ရှိချမှတ်ထားတဲ့အတားအဆီးအချို့ကိုရှော့ပေါက်ပေးသွားဖို့ရှိနေတယ်လို့အမေရိကန်လွှတ်တော်အမတ်နဲ့တာဝန်ရှိသူအချို့ကိုကိုးကားပြီးရိုက်တာသတင်းဌာနကရေးသားဖော်ပြခဲ့ပါတယ်။အာဆီယံနိုင်ငံတွေမှာစီးပွားရေးလုပ်ကိုင်နေတဲ့အမေရိကန်လုပ်ငန်းရှင်တွေပါဝင်ဖွဲ့စည်းထားတဲ့ဝါရှင်တန် DC အခြေစိုက် US ASEAN Business Council ကတာဝန်ရှိသူတို့ကနိုင်ငံခြားရေးဝန်ကြီးကယ်ရီရဲ့ခရီးစဉ်မတိုင်ခင်ထုတ်ပြန်မဲ့ကြေညာချက်မှာပြတ်မှတ်ထားအရေးယူထားတဲ့တတိပုဂ္ဂလနဲ့ကုမ္ပဏီတွေရဲ့ SDN စာရင်းကိုရှော့ပေါက်ပေးတာမျိုးအပါအဝင်ဖြေလျှော့ပေးတာမျိုးတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ်
And we'll take some steps to continue making it easier for US companies to
operate. ပိတ်ဆို့ရေးယူမှုတွေကိုတင်ပြီးတင်ဖြေလျှော့ပေးသွားမယ်လို့ထင်ပါတယ်။ဖြစ်နိုင်တာကတော့ SDN စင်းထဲမှာပါတဲ့လူနဲ့အဖွဲ့အစည်းအချို့ကိုလျှော့ချပေးတာမျိုးလုပ်နိုင်ပါတယ်။ American company တွေမြန်မာနိုင်ငံရဲ့အဓိကစိတ်ကမ်းတွေကနေကုန်စည်ပစ္စည်းတွေတင်ပို့တင်သွင်းလို့ရအောင်ခွင့်ပြုထားတဲ့ GL20 လို့ခွင့်ပြုချက်တွေကိုတက်တန်းတိုးပေးမယ်လို့လည်းမျှော်လင့်ပါတယ်။ဒါအပြင်ချထားတဲ့အတားအဆီးတွေထဲမှာအမေရိကန်ကုမ္ပဏီတွေကိုကုန်ကျစရိတ်ပိုများစေတဲ့အတားအဆီးတချို့ကိုလည်းဖယ်ရှားပေးမယ်လို့မျှော်လင့်ပါတယ
်။ပြီးခဲ့တဲ့ဇူလိုင်လကအမေရိကန်အစိုးရရဲ့ပြတ်မှတ်ထားအရေးယူပိတ်ဆို့မှု ASEAN စည်းမျဉ်းမှာပါဝင်တဲ့ Asia World အုပ်စုကုမ္ပဏီရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ Asia World စိတ်ကမ်းဟာမြန်မာနိုင်ငံမှာခက်အမိဆုံးနဲ့စီးပွားရေးအရတွက်ချေအကိုက်ဆုံးကွန်တိန်နာစိတ်ကမ်းဖြစ်တဲ့အတွက်အမေရိကန်လုပ်ငန်းရှင်တွေအနေနဲ့ဒီစိတ်ကမ်းကိုမတုံ့ပဲမြန်မာနိုင်ငံနဲ့ကုန်သွယ်ဖို့အခက်အခဲတွေ့နေတယ်လို့အမေရိကန်လုပ်ငန်းရှင်တွေကတောင်းဆိုကြတဲ့အတွက်အမေရိကန်နိုင်ငံမှာအကြီးဆုံးဗန်လုပ်ငန်းရှင်အသင်းတစ်ခုကဥဆောင်ပြီးပိတ်ဆို့အရေးယူမှုစီးမင်းတွေကိုမချိုးဖောက်ပဲအရှာဝေါ်စိတ်ကမ်းကိုအသုံးပြုနိုင်မဲ့နည်းလမ်းတွေကိုရှာဖွေပေးဖို့အမေရိကန်အစိုးရစီကိုတောင်းဆိုခဲ့ကြပါတယ်။အဲ့ဒီအခက်အခဲတွေပြည်လဲစေဖို့ပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံကစိတ်ကမ်းနဲ့လေစိတ်အလုံးကိုအသုံးပြုပြီးကုန်ပစ္စည်းတင်ပို့ဖို့6လခွင့်ပြုတဲ့အကြောင်းအမေရိကန်အစိုးရကထုတ်ပြန်ခဲ့ပါတယ်။အခုလိုအမေရိကန်ကုမ္ပဏီတွေမြန်မာစိတ်ကမ်းတွေကတဆင့်ကုန်ပစ္စည်းတင်ပို့လို့ရအောင်တောင်းဆိုတဲ့နေရာမှာဥဆောင်ခဲ့တဲ့အမေရိကန်ဘဏ်လုပ်ငန်းရှင်များအဖွဲ့ BAFD ကအမှုဆောင်အရာရှိချုပ် Todd Bowell က VOA ကိုအခုလိုပြောပြပါတယ
်။ is a temporary solution so it
ဆိုရအမေရိကန်ကုမ္ပဏီတွေကိုမြန်မာစိတ်ကမ်းတွေကနေကုန်ပစ္စည်းတင်ပို့ခွင့်ပေးလိုက်တာယာယီဆုံးဖြတ်ချက်ပဲဖြစ်ပါတယ်ဒီဇင်ဘာလမှာစပြီးလာမယ့်ဇွန်လမှာတည်တန်းကုန်မှာပါဒီခွင့်ပြုချက်ကိုတည်တန်းတိုးရင်တိုးမတိုးရင်ကြေညာချက်အသေးထုတ်ပြန်ပေးမှဖြစ်မှာပါကျွန်တော်အနေနဲ့ပိတ်ဆို့ရေးယူမှုတွေကိုပြင်ဆင်ထုတ်ပြန်မယ့်ကြေညာချက်ကိုစောင့်မျှော်နေပါတယ်ဖြစ်လာတဲ့ပြောင်းလဲတွေနဲ့ပတ်သက်ပြီးမျက်ခြေမပြတ်ဖို့အမေရိကန်လုပ်ငန်းရှင်အတိုင်းအဝန်းကိုသတိပေးနေပါတယ်
မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာအမေရိကန်ကုမ္ပဏီတွေအတွက်လည်းဝန်ထုပ်ဝန်ပိုးဖြစ်နေရတဲ့အကြောင်း US ASEAN Business Council ကတာဝန်ရှိသူကပြောပါတယ်။အရင်အစိုးရကိုပြစ်မှတ်ထားပြီးချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကြောင့် SDN စည်းမျဉ်းထဲမှာပါတဲ့သူတွေနဲ့ဖက်ဆက်ပြီးအလုပ်လုပ်လို့မရတာကြောင့်ရင်းနှီးမြှုပ်နှံရေးမှာအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနလက်အောက်က Office of Foreign Assets Control OFAC ဌာနခွဲကထုတ်ပြန်ထားတဲ့ပြတ်မှတ်ထားပိတ်ဆို့အရေးယူမှု SDN စည်းမျဉ်းမှာမြန်မာနိုင်ငံမှာအကြီးဆုံးစီးပွားရေးလုပ်ငန်းများအပါအဝင်ကုမ္ပဏီနဲ့လူပုဂ္ဂိုလ်တရာကျော်ပါဝင်ပါတယ်